အိန္ဒိယနိုင်ငံအရှေ့မြောက်ဒေသနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကိုဝင်ရောက်တိုက်ခတ်နေတဲ့မုတ်တုံမိုးကြောင့်လူပန်း6000လောက်ဘေးဒုက္ခရောက်နေပြီးအခြေအနေဟာထိတဲ့ပိုဆိုးနိုင်တယ်လို့အာဏာပိုင်တွေကပြောပါတယ်။အာတန်ပြည်နယ်အတွင်းဒီကနေ့မှရေကြီးမှုကြောင့်သေဆုံးသူ10ဦးထပ်တိုးခဲ့တာကြောင့်သတင်းပတ်နဲ့ချီရွာသွန်းနေတဲ့ဒီမုတ်တုံမိုးကြောင့်အခုချိန်ထိသေဆုံးသူ62ဦးရှိသွားပြီဖြစ်ပါတယ်။အိန္ဒိယအရှေ့မြောက်ဒေသကပြည်နယ်ကြီးတစ်ခုဖြစ်တဲ့အာတန်ပြည်နယ်မြို့တော်ကိုဝါဟာတီမှာဒူကောင်လောက်ရှိတဲ့ရေထဲမှာမြို့ကန်တွေသွာလာနေကြသလိုကားတွေဟာလည်းရေရှမ်းနေတဲ့လမ်းမတွေပေါ်မှာမောင်းနေကြပါတယ်။ကွန်ဟာတီမြို့ရဲ့အရှိမြောက်ဖက်မှာရှိတဲ့ကျေးရွာတွေမှာမြေရေရှမ်းပြီးလူနေအိမ်တွေရေတွေဝင်ကုန်တယ်လို့ဆိုပါတယ်။နစ်စင်ရွာသွန်းနေကြမုတ်တုံမိုးဟာအရှိတောင်အခြားဒေသတွေကလက်သမားတွေရဲ့အသက်သွေးကြောတပွဲဖြစ်သလိုပစ္စည်းဥစ္စာနဲ့အသက်ဆုံးရှုံးမှုတွေလည်းရှိတတ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတို့ဟာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဆိုးဝါးတဲ့ရာသီဥတုဒဏ်တွေကိုကြုံတွေ့ခံစားနေကြရတာပါ။ရာသီဥတုပြောင်းလဲမှုကြောင့်ဆိုးဝါးတဲ့ဘေးဒုက္ခတွေပုံမိုရင်ဆန်ရနိုင်ခြင်းရှိနေတာမှာဘင်္ဂလားဒေ့ရှ်လိုကုန်းနေပိုင်းနိုင်ငံတွေကပိုပြီးခံရခြင်းရှိတယ်လို့ဆိုပါတယ်ခင်ဗျာ။